မြန်မာအစိုးရရဲ့နိုင်ငံတော်သမ္မတရုံးဝန်ကြီးလက်ဖက်နိုင်ငံခြားရေးဝန်ကြီးလက်ဖက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုဧပြီလ5ရက်ကနေ6ရက်နေ့အထိ2ရက်ကြာလာရောက်ပြီးတော့လေပတ်ဖို့ရှိပါတယ် NLD အစိုးရတက်လာပြီးတော့4ရက်ကြာပထမဦးဆုံးလာရောက်လေပတ်တဲ့ထိတ်တန်းတန်တမန်တဦးဖြစ်တာကြောင့်နိုင်ငံဆက်ဆံရေးကိုတရုတ်ဘက်ကအလေးထားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်တယ်လို့တရုတ်နိုင်ငံသားဆက်ဆံရေးသုတေသီယွန်ဆွန်ကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ
်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကိုတရုတ်အစိုးရကမြန်မာနိုင်ငံကိုအခုလိုလွတ်လိုက်တာဟာ NLD အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံတကာကလာရောက်တဲ့ထိတ်တန်းတန်တမာတွေထဲမှာတရုတ်နိုင်ငံကပထမဆုံးဖြစ်တယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ယွန်ဆွန်ဟာအမေရိကန်နိုင်ငံအခြေစိုက်စတင်ဆန်သုတေသနဌာနကတရုတ်နိုင်ငံသားရေးရာဆက်ဆံရေးသုတေသီတဦးဖြစ်ပါတယ်သူကတရုတ်နိုင်ငံသားဝန်ကြီးအခုလိုမြန်မာပြည်ကိုသွားတာဟာနှစ်ဖက်စလုံးကကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ
် The Chinese have already made it very clear that Foreign Minister Wang Yi will be the first foreign dignitary to visit
Myanmar NLD ဆိုရတက်လာပြီးနောက်ပိုင်းဂျပန်တွင်မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့ပထမဆုံးထိတ်တန်းတန်တမန်ဟာနိုင်ငံသားဝန်ကြီးဝမ်ဂျီဖြစ်တယ်ဆိုတာကိုတရုတ်နိုင်ငံကပြသလိုက်တာဖြစ်ပါတယ်ပြီးတော့သူအခုလိုသွားတာဟာလေဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်ကြောင့်သွားတယ်ဆိုတော့မြန်မာဘက်ကလည်းတရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိလို့တယ်ဆိုတော့ကိုရှင်းလင်းစွာပြသလိုက်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်ကိုလက်ခံပြီးတော့ NLD အစိုးရတက်လာပြီး၄ရက်အကြာမှာတရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီကရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်လေပတ်တာကိုကြည်ချင်းအဖြစ်တရုတ်တို့ဘက်ကလည်း NLD အစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိလို့ရဲဆိုတာကိုပြသလိုက်တာပ
ါတရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီရဲ့ခီးစဉ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အခြေအနေနဲ့စီးပွားရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့ယူဆကြောင်းယွန်ဆွန်းကပြောပါတယ်
I think there are two specific issues that will be discussed during this meeting one is the peace process what is NLD government's
ကောင်းဆောင်နှစ်ဦးတွေ့ဆုံကြတဲ့အခါအကြောင်းအရာနှစ်ခုကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့ကျွန်မထင်ပါတယ်ပထမတစ်ချက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖြစ်ပါတယ် NLD အစိုးရကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘယ်လိုဆက်လက်အကောင့်ထည့်ဖော်မလဲဆိုတဲ့ကိစ္စဖြစ်ပါလိမ့်မယ်သမရဦးသိန်းစိန်အစိုးရလက်ထက်မှာငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဥဆောင်လုပ်ကင်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကိုဖျက်လိုက်ပြီးဆိုတာကိုတော့ကျွန်မတို့သိထားပြီးဖြစ်ပါတယ်ဆိုတော့ NLD အစိုးရကလည်း NCA တနိုင်ငံလုံးအဖြစ်ခက်ရစဲရေးသဘောတူညီချက်ရရှိဖို့အတွက်အဖွဲ့အစ်စ်ဖွဲ့လိမ့်မယ်လို့ယူဆထားကြတဲ့အခါကျတော့တရုတ်နိုင်ငံကလည်းဒီလုပ်ငန်းစဉ်တွေမှာပို့ပြီးတော့ပါဝင်လာလို့တဲ့ဆန္ဒရှိတယ်လို့ကျွန်မထင်ပါတယ်တရုတ်အစိုးရဘက်ကဦးစားပေးဆွေးနွေးနိုင်တဲ့ဒုတိယအချက်ကတော့ NLD အစိုးရဘက်ကလှုပ်ဆောင်လို့တဲ့စီးပွားရေးစီမံကိန်းတွေဖြစ်ပါတယ်တရုတ်နိုင်ငံကငွေကြေးလက်တက်နိုင်တော့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးအစီအစဉ်တွေမှာကူညီလှုပ်ဆောင်ပေးနိုင်တာတွေအများကြီးရှိပါတယ်စီးပွားရေးဖွံ့ဖြိုးရေးအစီအစဉ်ဟာအချိန်စွဲမနေဘဲအမြန်လှုပ်ဆောင်တဲ့ကိစ္စဖြစ်တဲ့အတွက် NLD အစိုးရအနေနဲ့လက်တွေ့လှုပ်ပြနိုင်ဖို့လိုပါတယ်ဒါကြောင့်ခေါင်းဆောင်နှစ်ဦးတွေ့ကြတဲ့အခါမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ဘယ်လိုလက်တွဲလှုပ်ဆောင်နိုင်မလဲဆိုတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမယ်လို့ကျွန်မထင်ပါတယ်
ဒီမိုကရေစီအတိုက်ခံရေးအစုတွေကိုတရုတ်အစိုးရဘက်ကအရင်ကလုံးဝဆက်ဆံမှုမပြုခဲ့ပေမဲ့2015ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်တခြားပါတီတွေကခေါင်းဆောင်တွေကိုပါတရုတ်နိုင်ငံကိုတရားဝင်ဖိတ်ကြားတာတွေပြုလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်း NLD အစိုးရတက်ကအခုမှတန်းပြီးအာဏာရလာတာရပ်ပိုင်းကလေးသာရှိသေးတဲ့အတွက်အစိုးရနှစ်ခုအကြားဆက်ဆံရေးကောင်းမွန်အောင်တိစောက်ဆဲကာလမှာမြန်မာပြည်သူတွေအကြလိုလားမှုမရှိလာတဲ့မြစ်ဆုံဆဲကိစ္စကိုတော့ဒီခေတ်စဉ်အတွင်းဦးစားပေးဆွေးနွေးမယ်လို့သူ့အနေနဲ့မယူဆကြောင်းယွန်ဆွန်းကတုံ့တက်ပါတယ
် I think at this point neither government is going to portray Misong as a priority in their discussion for this upcoming trip
မြစ်ဆုံဆဲကိစ္စဟာဒီခေတ်စဉ်အတွင်းဦးစားပေးကိစ္စရက်တစ်ခုဖြစ်ထည့်သွင်းစဉ်းစားတင်တယ်လို့အစိုးရနှစ်ခုစလုံးကစဉ်းစားကြမှာမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့မြစ်ဆုံဆဲကိစ္စဟာပြဿနာတစ်ခုဖြစ်တယ်ဆိုတာကိုတရုတ်ဘက်ကရောမြန်မာဘက်ကပါလက်ခံထားကြလို့ဖြစ်ပါတယ်မြစ်ဆုံဆဲစီမံကိန်းကိုပြန်ဆဖို့အတွက်တရုတ်တို့ဘက်ကဖိအားပေးမယ်ဆိုရင်မြန်မာလူထုနဲ့ဆက်ဆံရေးကိုထိခိုက်နိုင်တယ်လို့မြန်မာလူမှုအတိုင်းဝိုင်းကြမှာလေတရုတ်နိုင်ငံဟာမျက်နှာပန်းလှမှာမဟုတ်ပါဘူးဒေါက်ဆန်းစုကြည်အစိုးရဘက်ကကြည့်မယ်ဆိုရင်လေမြစ်ဆုံဆဲစီမံကိန်းကိုဖျက်သိမ်းလိုက်ပြီးဆိုတော့ရှစ်ဆက်ဘလူးခီးဆက်ကြမလဲဆိုတဲ့မေးခွန်းထုတ်စရာရှိနေပါတယ်ဒါကြောင့်အခုချိန်မှာတော့နှစ်နိုင်ငံစလုံးက ကောင်းမွန်တဲ့ဆက်ဆံရေးတိဆောက်ရေးကိုပဲအဓိကထားလှုပ်ဆောင်ကြမယ်လို့ကျွန်မထင်ပါတယ်
မြေဆောင်ဆက်စီမံကိန်းဖျက်သိမ်းလိုက်ရင်တောင်တရုတ်နိုင်ငံကဒီစီမံကိန်းမှာယင်းနှိမ့်မြုံနှံပြီးသမျှအရင်နေ့တွေပြန်ရမယ်ဆိုတဲ့ကတိသမရဥသိန်းစိန်အစိုးရထံကရရှိထားပြီးဖြစ်တဲ့အတွက်တရုတ်တို့ဘက်ကအရှုံးမရှိဘူးဆိုတာကတော့သိကြတယ်လို့ယွန်းဆွန်းကပြောပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကထွက်တဲ့သဘာဝတန်းငွေတွေကိုပိုက်လိုင်းသွယ်ပြီးတရုတ်နိုင်ငံထဲကိုတင်ပို့နေတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းယီမြန်မာနိုင်ငံကိုအခုလိုလာလဲတာဟာ NLD အစိုးရနဲ့တာမကပဲတရုတ်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်တရုတ်တို့ဘက်ကကြိုးပမ်းပြရလဲရောက်ပါတယ်ခင်ဗျာ